ကျေးဇူးတော်ရှင်ဆရာတော်ရှင်တင်မြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2566နှစ်ခောဇာတက္ကရာ1384ခုနှစ်ရာစုလပြည့်ကျော်တရက်2023ခုနှစ်ဇန်နဝါရီလ6ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတော်မိုင်းဖုံဆရာတော်ဖျားကြီးအားမှုထား၍မိုင်းဖုံဆရာတော်ဖျားကြီးမွေးနေ့အတွက်ဗကံမြို့နေဥပြည့်စိုးအောင်ဒေါ်မီခလာမျိုးဝင်မြနမ်းဘုံဟိုတယ်မိသားစုကွယ်လွန်သူဖခင်ကြီးဦးစုသိန်းမိခင်ကြီးအေးမြန်တို့အားယေစုကြီးဦးနေလင်းဒေါ်ခင်ခင်တွေးမိသားစုရန်ကုန်မြို့နယ်ကွယ်လွန်သူမိဘများအားယေစုကြီးဦးတန်းဆိုးဒေါ်ဆန်းဆန်းယူတာမောင်ကျော်ခန့်စော်တမီမထက်ဆိုးနန္ဒီမာတီအင်ဂျင်နီယာမိသားစုတို့မှစုပေါင်းဆင်ရင်ကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ဘာမခွတ်ချုပ်ဆရာတော်ဖခင်ကြီးမှတရားဒေသနာတော်များဟောကြားချင်းမြေပေးသနာတော်မူပါယံဖျားတွေ့တော်ခြေတော်ဆုံးခိုင်း၍ယူသေးစွာရှောက်တာအပ်ပါသည်ဖျား
1384ခုနှစ်ပြသလပြကျော်တရက်2023ခုနှစ်ဇန်နဝါရီလ6ရက်တောက်ကြနေ၌အွန်လိုင်းမှာဟောကြားအပ်သောအစ်စ်နှင့်အတူခွဲချာဤအကြောင်းတရားဒေသနာတော်လောကမှာအစ်စ်ရှိတယ်လို့အတုလည်းရှိအစ်စ်နဲ့အတုဆိုတာနေရာတိုင်းမှာရှိတယ်ပေါ့မခွဲချာနိုင်လို့ရှိရင်အစ်စ်ကိုအတုထင်ပြီးတော့အတုကိုအစ်စ်ထင်တာမျိုးလည်းဖြစ်နိုင်ပေးအစ်စ်ပေးဟာအတုဆိုတာသိရှိနားလည်ဖို့အချီတော်စိတ်မသာအစ်စ်တူရှိတာမဟုတ်ဘူးရွှေတွေမသာအစ်စ်တူရှိတာမဟုတ်ဘူးလူတွေလှုပ်ဆောင်တဲ့အလုပ်ကိစ္စနဲ့ပတ်သက်ပြီးတော့လူလောကမှာလည်းပဲအစ်စ်တူရှိတယ်ဥပမာပဲပြောမယ်ဆိုရင်ဘုန်းကြီးအစ်စ်ရှိတယ်လို့ဘုန်းကြီးအတုလည်းရှိတယ်တရားသူကြီးအစ်စ်ရှိတယ်လို့တရားသူကြီးအတုလည်းရှိတယ်နော်ပညာရှိအစ်စ်ဖြစ်တယ်လို့ပညာရှိအတုလည်းဖြစ်တယ်သူတော်ကောင်းအစ်စ်ရှိတယ်လို့သူတော်ကောင်းအတုဆိုလည်းရှိတယ်အစလူရနေရာတိုင်းမှာအစ်တုဆိုရှိတာစစ်တုဆိုရှိတယ်အဲ့တော့စစ်တုဟာတဘာဝအဖြစ်တော့အစ်စ်အတုဆိုတဲ့တရားမှာတဘာဝအပြင်တော့တူတဲ့အပိုင်းရှိပြီးတော့မတူတဲ့အပိုင်းကရှိတယ်။ဒီဖြစ်နှစ်ခုစလုံးဟာတူနေတယ်ဆိုလို့ရှိရင်တော့ဒါခွဲခြားလို့ရမှာမဟုတ်ဘူး။တစ်ခုတော့ကွဲပြားခြားနားမှုရှိရအောင်။အဲ့တော့အစစ်တူရဲ့သဘောကအပေါ်ရန်တူပြီးတော့အနှစ်သာရမှာကွဲပြားသွားတာ။ဥမာမဲ့စိန်စင်းနဲ့စိန်တုဆိုတာစိန်စင်းနဲ့စိန်တုနှစ်ခုရှင်းကြည့်လိုက်လို့ရှင်တော့အဖြစ်အောင်လက်လက်ကလေးတွေကစိန်စင်းမှလည်းရှိတယ်စိန်တုမှလည်းရှိတယ်သို့သောအနှစ်သာရပိုင်းကြည့်လိုက်တဲ့အခါကျတော့အယောင်ကတော့တူတော်လဲပဲအလေးချိန်ကျန်တဲ့အရေးချိန်ညကွာသွားတယ်ရွှေစစ်နဲ့ရွှေတုဆိုတာရွှေစစ်နဲ့ရွှေတုဟာကြည့်လိုက်လို့ရှိရင်တော့တုသလိုရှိရတယ်အယောင်ကတော့သို့သောတိတိချာချာစစ်စစ်ကြည့်လိုက်တဲ့အခါမှာကွယ်ပြားချမ်းသာမှုတွေရှိဆိုလိုတာကအစစ်နဲ့အတုဖြစ်ရတာဟာအပေါ်ယံကြည့်ရင်တူးနေတာဘောယံကြည့်လိုက်မယ်ဆိုရင်တူတယ်သို့တော့အနှစ်သာရကိုကြည့်လိုက်မယ်ဆိုရင်ကွဲပြားတယ်သိတာထင်ရှားတဲ့ဟာကတူပြီးတော့မသိတာတဲ့အရာကကွဲပြားနေတယ်အဲ့ဒါကြောင့်မလို့အစ်စ်နဲ့အတူဖြစ်ရတာဖြစ်တယ်ပေါ့နော်အစ်စ်နဲ့အတူဖြစ်ဒါလည်းလောကကြီးမှာသိတဲ့သိလိုက်တဲ့ပညာရတစ်ခုပဲပေါ့စိန်ကြောင်းကို နားလေတဲ့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကတော့ဒါအစလာတူလားအရေးချင်အပြည့်ခွဲချပြီးတော့ပြောနိုင်ကြတယ်ရွှေအကြောင်းကိုသိတဲ့ပုဂ္ဂိုလ်တွေကလည်းပဲရွှေအစ်စ်နဲ့ရွှေတူကွဲပြားချမ်းသာမှုပေါ်ပြနိုင်ကြတယ်တမန်ပုဂ္ဂိုလ်တွေကသိနိုင်လားလို့ဆိုတော့တမန်ပုဂ္ဂိုလ်တွေကမသိနိုင်ဘူးတဲ့အဲ့ဒါကိုမြတ်စွာဘုရားဟောထားတဲ့တရားတွေနဲ့ပတ်သက်ပြီးတော့ဘောဓုတ္တအဖြစ်မှတ်သားကြရအောင်မြတ်စွာဘုရားကတရားဟောတဲ့အခါမှာရှုထောင့်ဆုံးကဟောတာအကြောင်းပေါ်လာတဲ့အခါမှာထိုအကြောင်းကိုကြောင်းပြုပြီးတော့ရှုထောင့်ဆုံးကဟောထားတာအဲ့ဒါမှအဖက်ဖက်ကအတွေးမြင်ဘောဓုတ္တကိုဖြစ်ပေါ်စေတတ်တယ်ဒါကြောင့်ဘုရားတရားတော်တွေကမတ်တဲ့နဲ့ကြာနာတဲ့နဲ့အဗ္ဗဓမ္မတံမှုရှိတဲ့အတွေ့အမြင်တွေကိုယ်တဏ္ဍာမှာရနိုင်တယ်။ယေဆုဘုရားဟောတယ်လို့သတ်မှတ်ထားတဲ့ပိဋကတ်၃ွယ်နိကေ၅ပြာဓမ္မခန္ဓာပေါင်း14,000လို့ဆိုတယ်။ဗမာပြည်မှာပါဠိဘာသာနဲ့တကယ်ထင်ရှားရှိနေတဲ့ဘုရားဟောတရားတော်တွေချင်းမဆိုးစီပွားရေးနဲ့ပတ္တတာရောလူမှုရေးနဲ့ပတ္တတာရောပညာရေးနဲ့ပတ္တတာရောအမ္မဓမ္မရှုတော်ဆုံးကဟောထားတာဆိုအမ္မဓမ္မဖြည့်ပြည့်ဆုံးနေပေါ့ဘုရားတရားတော်နဲ့နေမယ်တိုင်းပြည်တစ်ပြည်ကိုဥဆောင်ပြီးအုပ်ချုပ်သွားလို့ရတယ်အနောထာစားတဲ့ဓမ္မသမိုင်းမှာထင်ရှားတဲ့မင်းကောင်းမင်းမြတ်တွေဟာမြတ်စွာဘုရားဟောတဲ့တရားနဲ့ပဲအုပ်ချုပ်သွားကြတာပဲလေအနောက်တိုင်းကအုပ်ချုပ်ဒီစနစ်နဲ့မှမဟုတ်တာနောက်ပိုင်းကျမှအနောက်တိုင်းစနစ်ဒီဥရောပကစနစ်ဒီမပြည့်ရောက်လာအဲ့တော့ပညာရဲ့နဲ့ပတ်သက်လာလို့ရှိရင်တကယ်ဒူးရင်ကျင်းမှုပညာရတ္တိဟာအာရှမှာထွန်းကားရများတယ်။ဆိုတော့အိန္ဒိယနိုင်ငံကြီးဆိုဘဟုချက်မှအိပညာရတ္တိအများကြီးပဲပြည့်ပြည့်စုံတဲ့ပညာရတ္တိ။အာယုဘေဒစေပညာတို့အခြားပညာရတ္တိအတွေ့ခေါ်ဆက်ရပညာရတ္တိတို့တော့အိန္ဒိယနိုင်ငံကရှေ့ကျသလိုပညာရတ္တိလည်းပဲပြည့်စုံတယ်ဖျားပွင့်တာလည်းပဲအိန္ဒိယနိုင်ငံမှာပွင့်တာအဲ့ဒီဒေသကအသိပညာတတ်ပညာတွေများစွာထွန်းကားတာသို့သောခေတ်ဆိုတာထွန်းကားတဲ့အချိန်ရှိသလိုမထွန်းကားတဲ့အချိန်လည်းရှိတာပဲတစ်ချိန်လုံးကကြည်ကျခန္ဓာခဲ့တော်လဲပညာရှိတွေပေါ်များခဲ့တော်လဲတစ်ခေတ်တစ်ခါကြတော့ပညာရှိတွေနေပတ်သွားတဲ့အခြေအနေဆိုတာလည်းရှိတယ်ဒါတော့နိုင်ငံတိုင်းမှာဒါပြောကြောင့်လို့ဆိုရင်ထာဝရပြောင်းလဲနေတဲ့လောကရဲ့သဘောသာလည်းဖြစ်တယ်ပေယမထာဝရတည်မြဲနေတာမရှိဘူးအလုံးအပြောင်းလဲမှုဆိုတဲ့ဏိယမာကြီးရဲ့အုပ်ဆိုးမှုအောက်မှာရှိတယ်အတက်ရှိတဲ့အခါရှိတယ်ကြာရှိတဲ့အခါရှိတယ်တိုးတက်တဲ့အခါတိုးတက်တဲ့နှိမ့်ကြတဲ့အခါမှာနှိမ့်ကြတယ်ပညာဓာတ်တွေပေါ်များတဲ့အခါရှိတယ်ပညာဓာတ်တွေနေပါတဲ့အခါရှိတယ်စီပါဥစ္စာတိုးတက်တဲ့အခါရှိတယ်စီပါဥစ္စာနှိမ့်ကြတဲ့အခါရှိတယ်တော့လောကကြီးရဲ့မမြဲတဲ့ပြောင်းလဲတတ်တဲ့သဘာဝတရားအရာဒါတရားဖြစ်တည်ငြိမ်မှုမရှိဘူးဒါကြောင့်မို့တန်တရားထဲမှာဖြစ်နေတဲ့သင်္ခါရသဘာဝတရားတွေဟာတည်ငြိမ်မှုမရှိဘူးပေါ်လာလိုက်ပျောက်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက် ီသဘောတရားတွေကရှင်းနေမှာပဲကောထူးချွန်တဲ့ပုံကိုယ်တွေပေါ်လာလိုက်ပျောက်ကွယ်သွားလိုက်ဒီလိုရှိတာပဲမြတ်မပြည့်နာမရှိတဲ့စိနရတ္ထလို့ရှိရခေါ်တယ်စိတ်တိုင်းနောက်ပိုင်းကျတော့စိနာကချိနာချိနာကနေပြီးတော့အင်္ဂလိပ်တွေကဖတ်တဲ့အခါချိုင်းနာဖြစ်သွားတာတကယ်ကတော့ချိနာပဲသူကနော်မူရင်းစကားကချိနာအဲ့ဒီချိနာကနေချိုင်းနာချိုင်းနာကနေပမာရိကျတော့တရုတ်လို့ခေါ်တော့ပေါ့အဲ့ဒီနိုင်ငံကြည့်ပါလားပညာရှိကြီးတွေပေါ်ထွန်းလာခဲ့တယ်။ပညာရှိကြီးတွေရဲ့အမိတ်နေအဆိုးအမိတ်နေပုဒ်တ္တာစေကျန်တဲ့စေပညာရက်နဲ့ပတ်သက်လာလို့ရှိရင်တစ်ချိန်တစ်ခါတော့ရှမ်းရှမ်းတောက်ပညာရက်အဆိုးအမိတ်အဆုံးမတွေနဲ့ပတ်သက်လာလို့ရှိရင် Confucius ဆိုတဲ့ပညာရှိပေါ်လာခဲ့တာလေအဲ့နိုင်ငံပဲလေအဲ့တော့လောကမှာထူးချွန်တဲ့ပုဂ္ဂိုလ်တွေဆိုထွက်ပေါ်လာတတ်တယ်။ထွက်ပေါ်လာတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်တွေရဲ့အဆိုးမိတ်တင်ကြပေးမှုအသိပညာတတ်ပညာတွေကတမှုမဖြစ်နိုင်တော့ရှင်။ဒါပေမဲ့အဲ့ဒီလူထူးချွန်တဲ့ပုဂ္ဂိုလ်တွေကထာဝရရှိသလားလို့ဆိုပဲရှိမှာ။အနိစ္စတာအမြဲခြင်းဝိပရိနာမဆုံးယုတ်ပြောင်းလဲခြင်းဆိုတဲ့အညထဘာဝအရှိမှတဘာမရှိဘူးဆိုတဲ့အနေထရောက်သွားခြင်းဆိုတဲ့အနိစ္စတာဝိပရိနာမတာအညထဘာဝတာဆိုအဲ့ဒီတဘာဝတရားကြီးကိုမကျော်လွှားနိုင်သည့်အတွက်ကြောင့်ပုဂ္ဂိုလ်တော်အနေနဲ့လည်းပဲထာဝရမရှိဘူးအသိပညာတွေအနေနဲ့လည်းထာဝရမရှိဘူးရှင်မြေတောတောင်တဘာဝတွေဟာပြောင်းလဲပြီးတော့လူသားတွေကလည်းအပြည့်အစုံပြောင်းလဲနေတာဖြစ်တယ်အဲဒါကြောင့်မို့လောကကြီးဟာပြောင်းလဲတဲ့သဘောမှာရှိသည့်အတွက်ကြောင့်စင်စစ်တူတာတွေရှိတယ်မမြဲတဲ့နေရာမှာသဘောကြီးတွေမှာစင်စစ်တူတာတွေရှိတယ်မတူတဲ့အခြေအနေတွေလည်းရှိတယ်အဲ့ဒီကြတော့အစ်တူဆိုရယ်ပြဿနာပေါ်လာတာပဲဖြစ်တယ်ပေါ့မြတ်စွာဘုရားကဓမ္မပဒမှာဘုရားရဲ့အဆုံးအမတရားလေးတွေဟောထားတာလည်းရှိတယ်အဲ့ဒါအစ်တူခွဲချဖို့ခွဲချတတ်ဖို့နေရာတိုင်းမှာအစ်တူရှိတယ်အဲ့ဓမ္မပဒထဲမှာဟောထားတာဘယ်အနည်းစာပြီးတော့ဟောထားတော့ဆိုဓမ္မထပါဠိဘာသာနဲ့ဓမ္မထတရားဥပရိပေါ်မှာအခိုင်မှယက်တီသူလို့အဓိပ္ပာယ်ရတယ်ဓမ္မထတရားဥပရိပေါ်မှာအခိုင်မှယက်တီသူပေါင်ချိန်တို့လို့ဆိုပါသော်နော်တရားဥပရိပေါ်မှာအခိုင်မှယက်တီသူဓမ္မကဒီနေရာမှာဥပရိသတရားတော်မှာထဆိုတာယတ္တိနေတာဓမ္မဓမ္မထဓမ္မိထိတတရားဥပရိပေါ်မှာအခိုင်အမာယတ္တိသူခဏိခေဟောရတယ်ပြောရင်တရားသူကြီးပေါ့တရားသူကြီးအဲ့ဒီတရားသူကြီးဆိုတော့လေအစ်တူရှိတယ်အဲ့ဘယ်ဟာမှတရားသူကြီးအစ်ဖြစ်မလဲဘေဟာကတရားသူကြီးအတုလဲဆိုတာမြတ်စွာဘုရားဟောပုံလေးကိုနှာထောင်ကြည့်လိုက်နတ္တိနဟောတိဓမ္မတော်ရှေနတ်ထံသာဟတနေရှေနတ်အထံသာဟတနေအထဆိုတာအကြောင်းကိစ္စတရားရုံးမှာဆုံးဖြတ်မရမဲ့ case ပေါ့နော်အဆုံးဖြတ်ပေးရမယ့်အကြောင်းအရာအထလို့ခေါ်တယ်။တရားဆွဲထားတဲ့အမှုခင်းအထအမှုခင်းအဲ့ဒီအမှုခင်းကိုသာဟတနေဥရိစိကနဲ့ ြီးပဲနဲ့လိမ့်လေပြီးအဂတိလိုက်ပြီးဥပရိကရှိရတဲ့နဲ့အဲ့ဒီဥရိလမ်းကြောင်းတိုင်မဟုတ်ဖဲနဲ့ဥရိလမ်းကြောင်းကိုသွေးဖီပြီးတော့ဆုံးဖြတ်တာတဲ့ရှေနအထံသဟတာနေရှေနအကျင့်တရားသူကြီးဟာတရားသူကြီးဆိုတဲ့ပုဂ္ဂိုလ်ဟာအထံမှုခင်းကိုသဟတာအတိုင်းကျင့်ပြီးတော့တရားသူကြီးဆိုတဲ့ပါဝါနဲ့အနိုင်ကျင့်တယ်။ဥရိတောင်မသွားပဲနဲ့တရားသူကြီးဆိုတဲ့လုတ်ပိုင်ခွင့်ကိုရှူပြီးတော့ဆုံးဖြတ်တယ်။ဆုံးဖြတ်တယ်ဆိုတာတရားဥရိတိုင်မဟုတ်ပဲနဲ့နော်အနိုင်ကျင့်ပြီးတော့တူကိုအသာပေးတယ်တူကိုရှုံပေးတယ်တူကိုနိုင်ပေးပြီးတူကိုရှုံပေးတယ်။အဲ့ဒါဥရိယမဟုတ်ဘူး။ဥပရိစိကံနဲ့မဟုတ်ပဲနဲ့သူစိတ်တန်နဲ့သူအဲ့လိုပေးလို့ရှိရင်နတေနဟောတိဓမ္မထောတဲ့အဲ့ဒါတရားတို့မှမှယက်တည်တဲ့အခိုင်မှယက်တည်တဲ့တရားသူကြီးမဟုတ်ဘူးတဲ့အဲ့ဒီလောရကိုကျင့်တာတရားသူကြီးအစ်မဟုတ်ဘူးလို့ဆိုလို့တယ်နော်အဲ့တော့ဥပရိပောင်နဲ့မလုတ်ဖဲနဲ့နိုင်ကျင့်ပြီးတော့ဆုံးဖြတ်တယ်ဆိုတာပါတော့အဂတိလိုက်ပြီးတော့ဆုံးဖြတ်တာအဂတိဆိုတာအဂတိလိုက်ခြင်းရဲ့အကြောင်းတရားရှင်ထဲမှာ၄မျိုးရှင်ထဲမှာဖြစ်ပေါ်လာတဲ့တရား၄မျိုးရှိတယ်တစ်ခုကသန္ဒသန္ဒဆိုတာလောဘပဲကိုယ်နဲ့တိလို့ကိုယ်နဲ့ခင်မင်လို့ဝိจิตနာရထားလို့လက်ဆောင်ပစ္စည်းရထားလို့အဲ့ဒီဆန္ဒဆိုတဲ့ဥပရိနဲ့မချိပဲနဲ့အနိုင်ပေးရမဲ့ပုဂ္ဂိုလ်လောဘနဲ့သောမုဒီလူကတော့ငါဆွေမျိုးဒီလူကတော့ငါမိတ်ဆွေဒီလူကတော့ငါနဲ့ပတ်တော်တယ်ဆိုဒီလူကတော့ငါနဲ့ခင်မင်သူဒီလူကတော့ငါနဲ့ကြောင်းနေပဲစသဖြင့်ငဲစရာထောက်ထားရအများကြီးကြည့်ပြီးတော့ငဲကွက်ပြီးတော့တရားလမ်းကြောင်းတိုင်းမသွားပဲနဲ့ဆုံးဖြတ်တာဥစန္ဒအဂတိစန္ဒဂတိတို့ခေါ်တယ်ဆန္ဒနဲ့လှုပ်ပြီးတော့မသွားရမဲ့လမ်းကိုသွားလိုက်တာအဂတိဆိုတာမသွားရမဲ့လမ်းနော်အဲ့ဒီမသွားရမဲ့လမ်းကိုဘာချောင်သွားလဲဆန္ဒဆိုတဲ့တူတူခင်မင်မှုရှင်နေမှုလက်လက်ပါရထားမှုခင်မင်မှုရှင်နေမှုလက်လက်ပါရထားမှုဆိုတဲ့ဟိုအကြောင်းတစ်ခုပြုပြီးတော့တရားလမ်းကြောင်းအတိုင်းမသွားပဲနဲ့မသွားရမယ့်လမ်းကြောင်းကိုသွားလိုက်တယ်ဥပရိယဆိုလို့ရှိရင်ကင်းလွတ်ခွင့်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ကိုကင်းလွတ်ခွင့်မပေးဘူးဥပရိယနော်အပြစ်မရှိတဲ့ပုဂ္ဂိုလ်အပြစ်ရှိတယ်အပြစ်ရှိတဲ့ပုဂ္ဂိုလ်ကျတော့မရှိဘူးလို့လိုက်တယ်အဲ့ဒါကိုသန္ဒဂတိလို့ခေါ်တယ်ဆန္ဒကိုချေခံပြီးတော့တရားလမ်းကြောင်းကိုအမှန်ကမသွားပဲနဲ့လွယ်မားတဲ့လမ်းကြောင်းကနေပြီးတော့သွားပြီးတရားဆုံးဖြတ်လိုက်တယ်ဆန္ဒကတိအဲ့ဒါလိုပဲနောက်တစ်ခုကတော့ခင်မင်းရအနိုင်ပေးတာမျိုးမဟုတ်ပဲနဲ့တဖက်ကနေကြည့်မဲ့ဆိုရင်အရှုံးပေးလိုက်တဲ့ပုဂ္ဂိုလ်ဘာချောင်အရှုံးပေးလိုက်လေအဲ့ဒီပုဂ္ဂိုလ်ကမလို့မုန်းနဲ့သူတစ်ချိန်တုန်းကရှင်သူဖြစ်တာတို့တစ်ချိန်တုန်းကစကားမြဘူးတာတို့ကိုနဲ့မတဲတာတို့ကိုမကြိုက်တာလှုပ်တာတို့ဟောကိုနဲ့အဆင်မပြေတာအဆင်မပြေတဲ့ပုဂ္ဂိုလ်ကိုအရှုံးပေးလိုက်တယ်အ အဲ့ဒါကြတော့ဒေါသအဂတိဒေါသဆိုတာမုံတိမှုကိုအခြေခံပြီးတော့မလိုက်ရမဲ့လမ်းကိုလိုက်လိုက်တယ်တရားလမ်းကြောင်းအတိုင်းမဟုတ်ဘူးအဲ့ဒီလိုလုပ်ရင်တရားသူကြီးအစ်စ်မဟုတ်ဘူးတရားသူကြီးလို့ခေါ်ပေမဲ့လို့မတရားသူကြီးဖြစ်သွားတယ်တရားသူကြီးအစ်စ်မဖြစ်တော့ဘာလို့လမ်းကြောင်းလွဲသွားရဲ့လဲသူကမုံရင်မုံနဲ့စိတ်နဲ့သူကဆုံးဖြတ်တာတရားအမှန်ကမဆုံးဖြတ်ဘူးတခါနောက်တစ်ခုကြတော့ဒုတိယကအမှန်မသိတာကြောင့်အမှန်မသိတဲ့မောဟကိုခြေခံပြီးတော့ဘလို့ဆုံးဖြတ်တဲ့နယ်ဆိုတာကိုတရားသူကြီးရဲ့ဥပရိပေါ်မှာတကြွနားလည်မှုမရှိတာရဲ့အစင်မှန်မှုကင်းကိုအစင်မှန်မဆုံးသန်းတာရဲ့လုတ်ပြီးလွဲမှဆိုဆုံးဖြတ်လိုက်တယ်ဒါကြတော့မောဟဂတိလို့ခေါ်တယ်အဲ့တော့ခင်မင်လို့အနိုင်ပေးတာကတခုမုံဒီလို့ရှုံးပေးလိုက်တာကတခုတရားဥပဒေနဲ့ပတ်သက်မကြွန့်ကျင်လို့ပဲဖြစ်စေအစင်မှန်ကိုမသိပဲနဲ့သိအောင်မစူးစမ်းပဲနဲ့တယောက်ကိုနိုင်စေတယောက်ကိုဆုံးစေမောဟဂတိမောဟဂတိနောက်တစ်ခါကျတော့ပုဂ္ဂိုလ်နှစ်ယောက်တရားရင်ဆိုင်ကြတယ်ဆိုင်ဆိုင်ရင်ဆိုင်တဲ့အခါကျတော့ပုဂ္ဂိုလ်တယောက်ပေါ်မှာသူကကြောက်တယ်တခູ່သူ့ကိုရံပြုတ်မှာကြောက်တယ်အဲ့ဒီသို့မဟုတ်သူ့ရဲ့ဖက်ကရောင်းကိုကြောက်တယ်သူ့နောက်ကရံထားတဲ့ပုဂ္ဂိုလ်ကြောက်တယ်အဲ့ဒါလို့ကြောက်တာကိုအခြေခံပြီးတော့တရားလမ်းကြောင်းအစင်မှန်တိုင်းမဆုံးမပဲနဲ့အဲ့ဒီပုဂ္ဂိုလ်မျိုးကိုအပြစ်ရှိတဲ့တန်းနဲ့မရှိပါဘူးလို့တရားသူရက်ဆုံးဖြတ်လိုက်တယ်။အဲ့ဒါပယဂတိလို့ခေါ်တယ်။နော်။အပြစ်မရှိတဲ့ပုဂ္ဂိုလ်တော့ရှိတယ်။ရှိတဲ့ပုဂ္ဂိုလ်ကျတော့မရှိပါဘူး။ပြောင်းလဲပြောင်းပြန်ဖြစ်ကုန်။အဲ့ဒါပယဂတိ။အဲ့တော့ဆိုလိုတာကသန္တာဂတိကလောဘနဲ့ပတ်သက်တယ်။ဒေါသဂတိကမုန်တိမှုနဲ့ပတ်သက်တယ်။မောဟဂတိကအမှန်မသိမှုနဲ့ပတ်သက်တယ်။ဘယဂတိကြတော့ကြောက်စိတ်နဲ့ပတ်သက်တယ်။အဲ့တော့ခင်မင်းခြင်းမုန်တိခြင်းအမှန်မသိခြင်းကြောက်ခြင်းဆိုတာတရားလမ်းကြောင်းကိုလွဲသွားစေတတ်တဲ့အကြောင်းတရား၄မျိုးပဲ။အဲ့ဒါကိုကြည့်ပြီးအဂတိတရား၄ပါးလို့ခေါ်တာ။နော်သန္တာဂတိရှင်းချတဲ့သန္တာအဂတိလို့ပုတ်ဖြတ်သန္တာအဂတိခင်မင်မှုကြောင့်မလိုက်တဲ့လမ်းကိုလိုက်လိုက်တာမလုတဲ့နာလုတာမုံတိချင်းကြောင့်မလုတဲ့နာကိုလုတာတော့ကိုယ်နဲ့မုံလို့အပြစ်ပေးလိုက်တဲ့အခါပို့ပေးလိုက်တာလည်းရှိတယ်နော်ပို့ပြီးတော့ပေးလိုက်တာလည်းရှိတယ်နောက်တော့ကအမှန်မသိလို့မလုံးတဲ့နာလှုပ်တာဒီလိုဒီလိုဆုံးဖြတ်ရင်ငါ့ကိုအပြစ်ပေးခံရလိမ့်မယ်နောက်ကြောင်းမေးကြောက်လို့စိတ်မဆုံးဖြတ်ရတာဘယဂတိအဲ့တော့လောကကြီးဟာအဂတိကင်းမှုဆိုတာအမှန်တမ်းခက်ခဲတယ်ဘာလို့လို့ဆိုရင်လူသားတွေအများစုဟာလောဘနဲ့ရှိကြတာပဲဒေါသနဲ့ရှိကြတာပဲမောဟဆိုတာလည်းရှိကြတာပဲကြောက်စိတ်ဆိုတာလည်းရှိကြတာအဲ့ဒါတွေလွှမ်းမိုးလာလို့ရှိရင်ဒီပုဂ္ဂိုလ်ဟာတရားလမ်းကြောင်းလွဲသွားတာပဲအဲ့ဒါကိုခြေခံလိုက်ရင်တရားလမ်းကြောင်းအဲ့ဒါကြောင့်ဘုရားဆရာက နတေနဟောတိဓမ္မထောရှေနတ္ထံသာသနေမင်္ဂန်နဲ့အကြောင်းတရားနဲ့မင်္ဂန်နဲ့ဒီလန်းနဲ့တရားဥပဒေနဲ့အကြီးဆုံးဖြတ်တာမဟုတ်ပဲနဲ့စိတ်ကိုလွန်မိုးနေတဲ့ခင်မဲမှုပုံတိမှုအမှန်မသိမှုကြောက်ရွံ့မှုဆိုတာရဲ့လွန်မိုးမှုခံနေရပြီးတော့တရားတစ်ပောင်ကိုလွဲမားစွာစီရင်ချက်ချတဲ့ပုဂ္ဂိုလ်သည်ဓမ္မထဥရီတရားပေါ်မှာယက်တီတဲ့တရားသူကြီးမဟုတ်ဘူးတဲ့အစ်စ်မဟုတ်ဘူးဒါဖြင့်တရားသူကြီးစစ်ဆိုဘယ်လိုပုဂ္ဂိုလ်ခေါ်တာတော့ယောစအဋ္ဌင်္စအနတ္ထံယောစအဋ္ဌံအနတ္ထင်္စဥဘောနေစေယပဏိတောတရားသူကြီးအစ်စ်ဆိုတာဘလိုပုဂ္ဂိုလ်လဲအထနဲ့အနထအမှန်နဲ့အမှားစစ်စစ်ခွဲခြားတတ်ရမယ်အမှန်နဲ့အမှားဘယ်ဟာကမှန်နဲ့ဘယ်ဟာကဘယ်အဖြစ်ပြည့်နဲ့ဘယ်ဟာကတကယ်အဖြစ်ပြည့်ဘယ်ဟာကတကယ်အဖြစ်ပြည့်မဟုတ်ဘူးအလိမ့်ညာအမှန်ကန်နဲ့အလိမ့်ညာဒီနှစ်ခုကိုသေးသေးချာချာသိပြီးတော့မှတရားတပောင်ရဥရိယဆုံးဖြတ်ချက်ချတယ်အသိပညာနဲ့ဆုံးဖြတ်ချက်ချတယ်ပညာနဲ့ဆုံးဖြတ်တယ်ခုနလိုခင်မင်မှုနဲ့ဆုံးဖြတ်တာမဟုတ်ဘူးမုံတိမှုနဲ့ဆုံးဖြတ်တာမဟုတ်ဘူးအမှန်မသိမှုနဲ့ဆုံးဖြတ်တာလည်းမဟုတ်ဘူးကြောက်ရွံ့မှုနဲ့ဆုံးဖြတ်တာလည်းမဟုတ်ဘူးမှန်သိတဲ့ပညာနဲ့ဆုံးဖြတ်တာတဲ့အဲ့လိုဆုံးဖြတ်တဲ့အခါကျတော့အတ္တဟတိနာစိတ်ထဲမှာတစ်ဖက်သားပေါ်မှာထိကြိုက်အောင်အနိုင်ချင်းတာမျိုးမရှိဘူးသူ့နိုင်စေသူ့ကိုရှုံးစေဆိုတဲ့စိတ်ဓာတ်မျိုးမရှိဘူးဓမ္မေနဥရေတိုင်းပဲနော်ဥရေမှာဆိုတဲ့အတိုင်းသမေနဥရေနဲ့အညီနယတိပရိတဲလူတဲခန်လေးကိုဥပဒေနဲ့အညီတိုင်းပဲပြောတယ်လူမကြည့်ဘူးရှင်ထဲမှာခင်မင်မှုဆိုတာမထဲဘူးမုံတိမှုဆိုတာမပါဘူးကြောက်ရွံ့မှုဆိုတာလည်းမပါဘူးမသိမှုဆိုတာလည်းမပါဘူးအဲသူကတော့ဥပဒေသူပြောတာကဟုတ်တယ်သူပြောတာကမဟုတ်ဘူးကြိုးကြောင်းဆင်ရင်လည်းသူကတော့အမှားသူကတော့အမှန်ဆိုတာတဘာဝမှာစစ်မှန်အဲ့လိုရှိအဲ့တော့ပြောတာအမှားနဲ့အမှန်နှစ်ခုနိုင်ချိန်ပြီးတော့ဖယ်ဖက်မှမလိုက်ပဲနဲ့တရားနဲ့အညီညွတ်ဥပဒေကိုဆုံးမတဲ့ဥပဒေအတိုင်းဆုံးဖြတ်တယ်ဓမ္မတခုတ်တော်ပေးတာဝီအယယမအသိပညာနဲ့ဓမ္မတခုတ်တော်ဆိုတာဥပဒေကိုထိမ့်သိမ်းဆော့ရှောက်တယ်ဓမ္မခုတ်တာဥပဒေကိုလုံးဝမပြည့်ပြားစေဘူးဥပဒေတိုင်းပဲပုဂ္ဂိုလ်ကိုမကြည့်ဘူးဓမ္မကိုပဲကြည့်တယ်ဥပဒေကိုပဲကြည့်တယ်တရားလို့တရားခံမကြည့်ဘူးဓမ္မတခုတ်တော်တရားကိုတကယ်ထိန်းကြောင်ပြီးတော့ဆုံးမတဲ့ဆုံးဖြတ်တတ်တဲ့တကယ်ပညာရှိဟောတကယ်ပညာရှိအမှားကိုအမှန်အမှန်ကိုအမှန်ဥပဒေလမ်းကြောင်းတိုင်းပဲဘသူမျက်နှာမှာမချီပဲနဲ့တရားဥပဒေကိုတိမတ်စွာချိန်ခွင်ညာခဲ့သူဘယ်ဘက်မှာစွန့်လို့မရနော်ချိန်ခွင်ရှာလေးရဘယ်ဘက်မှာစွန့်လို့မရတိနေရမယ်သူအဲ့ဒါကိုဓမ္မခုတ်တာတရားတော့ဥပဒေကိုထိန်းကြောင်းတဲ့ပုဂ္ဂိုလ်ထိန်းသိမ်းတဲ့အနေနဲ့အဲ့ဒီလိုတရားဆုံးဖြတ်တဲ့ပုဂ္ဂိုလ်ကသာလင်ပုဂ္ဂိုလ်ကသာလင်ဓမ္မထောတိပောစတိတကယ်တရားသူကြီးအစစ်လို့ခေါ်ရမယ်။ဒါမြတ်စွာဘုရားခေါ်တယ်နော်။တရားသူကြီးအတုနဲ့တရားသူကြီးအစစ်အကျဉ်းချုပ်ပြောရမယ်ဆိုရင်ထပ်ပြီးတော့ အဂတိလေးပါလိုက်စားပြီးတရားဥပဒေနဲ့လွဲမှားစွာဆုံးဖြတ်နေရင်တရားသူကြီးအတုပဲတရားဥပဒေကိုအသက်ထက်တံမိုးထားပြီးတော့လုံးဝမတိမ်ဆောင်းစေပဲပုဂ္ဂိုလ်ကိုမကြည့်ပဲနဲ့ဥပဒေလမ်းကြောင်းအတိုင်းစီရင်ဆုံးဖြတ်တတ်တဲ့ပုဂ္ဂိုလ်ကတကယ်တရားသူကြီးတို့ဆိုလိုတယ်ပေါ့နော်တရားသူကြီးမှလည်းစစ်တူရှိတယ်ဆိုတာပြောတာပဲဒါအကြောင်းပဲပြောတာတော့မဟုတ်ဘူးမြတ်စွာဘုရားကတောင်ထိပ်မြို့မှာဘုရင်ရဲ့တရားသူကြီးတွေတရားတော်မမှန်မကန်ဆုံးဖြတ်တာတွေနဲ့ပတ်သက်ပြီးတော့ဒီစံကိုသတ်မှတ်ပေးထားတာဒီလိုလို့ရင်သူတို့ကတရားသူကြီးခေါ်ပြီးမှလို့တရားသူကြီးအစ်မဟုတ်ဘူးမခေါ်တိုက်ဘူးတရားသူကြီးတို့မတရားသူကြီးသာဖြစ်တယ်တရားသူကြီးဖြစ်ဘူးတော့အဲ့ဒါမြတ်စွာဘုရားကနေဟောပေးတယ်ထို့တူရဲ့နောက်တစ်ခုကပန္ထိတအိန္ဒိယနိုင်ငံ30ပန္ဒိတ်ပေါ့ပန္ဒိတ်ဆိုပညာရှိပန္ထိတသင်္ဆန္ဒပန္ဒယတ္တတိပန္ဒိတောအယယမစဉ်းစားဉာဏ်အသုံးချတဲ့ပုဂ္ဂိုလ်ပညာရှိလို့ခေါ်တာဟိုကိစ္စဒီကိစ္စအကြောင်းဆုံးအောင်သိတယ်အသိပညာတတ်ပညာရှင်ကိုပန္ဒိတအဲ့ဒီပန္ဒိတမှလည်းပဲစဉ်းစဉ်တူတာတွေရှိတယ်တကယ်အစ်စ်မဟုတ်ပဲနဲ့ပညာရှိအောင်ဆောင်တဲ့ပုဂ္ဂိုလ်ကရှိတယ်။တကယ်ပညာမရှိပဲနဲ့ပညာရှိအောင်ဆောင်ရင်ဒါအတု။တကယ်ပညာရှိမှပညာရှိအစ်စ်ဖြစ်တာဒါကတခု။အဲ့ဒါကိုလည်းမြတ်စွာဘုရားခွဲခြားပြီးတော့ဟောထား။လောကမှာလူတွေကလူတွင်းကျဲလှုပ်ပြီးတော့လူလဲကောင်မှထပြီးတော့ဘောဟုတ္တရှိတဲ့အောင်ရောင်းရတာတွေရွတ်ပြီးတော့ထပြပြီးဖောင်းဖောင်းဖောင်းဖောင်းနဲ့ပြောတဲ့လူတွေကလည်းပညာရှိကြီးလို့ထင်ကြတယ်လေလူတွေကောင်ကထပြောပြီးပညာရှိကြီးတွေသူမသိတာမရှိဘူးမတတ်တာမရှိဘူးအဲ့လိုမျိုးပညာရှိဆိုတယ်ရှင်အဲ့ဒါပညာရှိလားမြတ်စွာဘုရားကပညာရှိနဲ့ပညာရှိအတုနဲ့အစ်စ်ကိုဘလို့ခွဲပြတော့ဆိုနတေနပဏိတောဟောတိယဝတာဘဟုပါတိအကြောင်းအရာတွေစုံနေအောင်ပြောတတ်ရုံနဲ့ပညာရှိမဟုတ်ဘူးတဲ့ဟိုကိစ္စဆိုလဲသူသိလိုက်တာပဲဘယ်အကြောင်းဆွေးနေဆွေးနေသူကုန်သိတယ်သူပြောတယ်ဖောင်းမောင်းဖောင်းမောင်းနဲ့လူလဲကောင်မှာအာပေါင်းအာရင်တဏ္ဏပြောနေတိုင်းပညာရှိမဟုတ်ဘူးလောကမှာလူတွေကတော်တော်များများမှာဟိုတိုက်ရောင်ကားတွေအများရှိလေ။ရှားရွတ်တွေတို့တိုက်ရောင်ကားတွေတို့အများရှိ။အဲ့ဒါပညာရှိခေါ်မလား။လူလဲကောင်မှာစကားဖောင်ပြီးတော့ဟိုအကြောင်းအရာလဲသူသိတယ်ဒီအကြောင်းအရာလဲသူသိတယ်ပြောနိုင်တယ်။အဲ့ဒါပညာရှိလား။ဆိုတော့မြတ်စွာဘုရားကနတေနပဏိတောဟောတိရှာဝတ္တဘဟုပါတိအဲ့ဒီလိုလူတွေကောင်းမှစကားများများပြောထပ်ရုံနဲ့ပဲပညာရှိခေါ်မလားဆိုခေါ်ဦးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးပညာရှိလို့မခေါ်ဘူးတဲ့။ဒါဖြင့်ပညာရှိဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့ဆိုတော့ပညာရှိဆိုတဲ့ပုဂ္ဂိုလ်ဟာခေမီအဝေရီအဝေယောပဏိတော်တိပါဝစတိပညာရှိဆိုတဲ့ပုဂ္ဂိုလ်ဟာဖောင်းဖောင်းဖောင်းဖောင်းဟောင်းဖွားဟောင်းဖွားပြောอยู่เนี่ยပညာရှိမဟုတ်ဘူးတဲ့သူ့ကိုចောင်းပြုတ်ပြီးတော့ဘယ်သူမှဒုက္ခမပေးတဲ့လူဖြစ်ရမယ်เนาะခေမီအနေကင်းပညာရှိဆိုတဲ့ပုဂ္ဂိုလ်ဘယ်သူမှဒုက္ခမပေးဘူးဘယ်သူမှဒုက္ခရောက်အောင်မပြော စိတ်ကောင်းနှလုံးကောင်းအမတန်ရှိတယ်ကုညီတတ်တယ်ခင်မိအနေကင်းအောင်နော်မိမိကိုယ်တိုင်အနေကင်းနေဖိကင်းနေသူများကိုဒုက္ခမပေးတဲ့ပုဂ္ဂိုလ်ဖြစ်အောင်အဝေရီရှန်သူကင်းတဲ့ပုဂ္ဂိုလ်ဖြစ်အောင်ရှန်သူဆိုတာကိုကျင်တရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်အောင်ဒီလိုဆိုလို့ရှန်သူဆိုတာဘာကိုပြောတာတော့ဆိုငါဘာသီလကိုချွတ်ဖောက်နေတာရန်သူပဲသူကဝေရလို့ခေါ်တယ်ငါဘာသီလဝေရဒါကြောင့်မို့ဝေရမဏိဆိုတဲ့စကားလုံးကအဲ့ဒီအဓိပ္ပာယ်နဲ့ပါတယ်ပါဏတိပါတာဝေရမဏိသိက္ခာပရံသမာဓိယမိဆိုတဲ့အဓိပ္ပာယ်မှာဝေရမဏိဆိုရှောင်ကျင်နေဆိုတဲ့အဓိပ္ပာယ်ကတစ်ခုဝေရဆိုတာရန်ကိုမဏိကဖယ်ဖြောက်တာဆိုတဲ့အဓိပ္ပာယ်ကလည်းတစ်ခုနော်စာပေဖွင့်နေမှာနှမျိုးဖွင့်ထားတယ်ဝေရမနတိဝိနာသေတိတိဝေရမဏိငါဘာတိလမှာသူများအသက်မတတ်ဘူးဆိုတဲ့ပုဂ္ဂိုလ်တယောက်ဟာသူများအသက်ကိုတတ်ချင်းကြောင့်ဖြစ်ပေါ်လာတဲ့ဖေးရန်အနေနဲ့သူမှမရှိဘူးတနည်းအားဖြင့်သူများကိုတတ်ချင်းအားဖြင့်သူများကိုဒုက္ခပေးတာမဟုတ်ဘူးဟောငါဘာတိလဆိုတာသူများဒုက္ခပေးတာတည်းလေသူများတဲ့တတဲ့သူများဥစ္စာခိုးတယ်သူတော်ဘာသမီးကစောကပြစ်မှားတယ်လိန်ပြောတယ်ကိုတော်ကိုကမှမဟုတ်တာသူများဒုက္ခရအောင်လုပ်တာလေအဲ့ဒါတွေကတကယ်ရရနေပဲအဲ့ဒီရနေကင်းနေတယ်လို့ဆိုလို့တယ်အဲ့တော့ပညာရှိဆိုတဲ့ပုဂ္ဂိုလ်ကဒီအလုပ်တွေမလုပ်ဘူးသူကသူကိုယ်တိုင်ကပေးရအနေနဲ့ကင်းတယ်ဘသူကမှရှန်တတုမပြုတ်ဘူးဟောအောဆုလို့လေအဝေးဒီဝေရဆိုရယံကင်းနေအဲ့ဒီမဲ့ဝိဇေဝသုံးနာလည်းပဲယံထဲမှာထည့်ထားတယ်ဝိဇေဝသုံးတဲ့သူကဇန်တဲ့ပုဂ္ဂိုလ်ယံလောက်တာပဲလေဝိဇေဝဆွဲနေလူသမှုလည်းကျွလွန်နိုင်တာပဲခိုးမှုလည်းကျွလွန်နိုင်တာပဲရိတ်လောက်တာလည်းကျွလွန်နိုင်တာပဲလေနာလေကျွလွန်နိုင်တာပဲသူကမူရစီဝအမှုသမားအကုန်လုံးလို့ရအဲ့တော့အဲ့ဒီ၅ခုကိုဝေရလို့ခေါ်တယ်အဲ့ဒီဝေရဆိုတဲ့၅မျိုးကင်းတာကိုအဝေရီအပိယအပိယဆိုတာသူ့ကိုအကြောင်းပြုပြီးတော့ဘယ်သူမှဒုက္ခမဖြစ်ဘူးသူဟာကြောက်စရာပုဂ္ဂိုလ်မဟုတ်ဘူးခင်မင်းစရာပုဂ္ဂိုလ်သာဖြစ်တယ်ကြောက်เสียပုဂ္ဂိုလ်မဟုတ်ဘူးသူများကိုဒုက္ခရအောင်မလုပ်ဘူးချက်ရမဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးခင်မင်းရမဲ့ပုဂ္ဂိုလ်သာဖြစ်တယ်အဲ့ဒီပုဂ္ဂိုလ်မျိုးမှပဏ္ဍိတတကယ်ပညာရှိလို့ခေါ်တာတဲ့ဒါပညာရှိအစစ်တုအဲ့တော့ရတာတွေယူပြီးတော့ဟောင်းပွားအောင်မော်နဲ့လူလည်းကောင်းမှတက်ပြောနေတယ်ပညာရှိမဟုတ်ဘူးပညာရှိဆိုဒီမှာဘသူမှဒုက္ခမပေးဘူးသူကိုယ်တိုင်ကယံကင်းနေသူ့ကိုကြောက်ပြုတ်ပြီးပေးရအောင်လေဆိုတော့လုံးဝမရှိဘူးဟာဒီအရေးချင်းနေရှိရမယ်အရောတာနေပြီးရင်အကုလောက်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီလေသူကတကယ်အကုရမယ့်ပုဂ္ဂိုလ်ဖြစ်သွားတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကပဏ္ဍိတအစစ်ပဏ္ဍိတအတုဆိုတာကိုခွဲခြားပြီးဟောတာနော်နောက်တစ်ခုကဓမ္မဒရဆိုတဲ့စကားလုံးနဲ့ပတ်သက်တယ်ပေါ့တရားရှိသူတရားသိသူတရားရှိသူတရားမရှိသူဘယ်လိုဟာလဲလောကမှာတရားတွေအများကြီးရှိပြီးတော့တရားစာတွေအများကြီးရတယ်စာပေဘုဒ္ဓတလိုက်စာလို့ဘယ်စာဖြင့်အလွတ်ရတယ်ဆိုတာမျိုးတွေရှိတယ်လေဓမ္မတရဓမ္မသင်ကြားထားတဲ့တရားကိုဒါရဆောင်းနေတရားဆောင်းနေအဲ့တော့တ တရားကိုဆောင်းနေဆိုတာတရားရှိသူတရားရှိသူဆိုတာဘယ်ပုဂ္ဂိုလ်မှတရားရှိသူခေါ်ရမလဲတရားတွေကိုသင်ထားလို့တက်မြောက်နေုံနဲ့တရားရှိသူခေါ်မလားဆိုပါစို့ပဋ္ဌာန်းပစ္စယနေရတာအလွတ်ရတယ်နေတိုင်းပြန်နေတယ်တရားရှိသူလို့ခေါ်မလားပေကြီးစတ္တသူအလွတ်ရတယ်ဆိုနေတယ်တရားရှိသူလို့ခေါ်မလားပိရိကသုံးဘုံအလွတ်ရတယ်ရွတ်ဖတ်နိုင်တယ်တရားရှိသူလို့ခေါ်နိုင်မလားလောကလူတွေကတော့တရားရှိတယ်လို့ခေါ်ကြတယ်เนาะစာရိရတယ်တရားတွေသိတယ်တရားရှိတယ်လို့ခေါ်နေကြတယ်အဲ့ဒါတရားရှိသူအစစ်ဟုတ်လားဆိုတာကိုမြတ်စွာဘုရားခွဲပြတယ်အဲ့ဒါအဲ့တော့မြတ်စွာဘုရားရဲ့မိန့်ကြားချက်တွေကတကယ်အစစ်မှန်ကိုဥတည်တာအပေါ်ယံကိုဘယ်တော့မှအာမပေးဘူးအနှစ်သာရကိုရဖို့ဟုတ်တယ်လောကလူအများစုကအပေါ်ယံလေးနဲ့ချိန်တတ်နေကြတာနော်အပေါ်ယံရွှေမုံကျဲအထဲကနောက်ချေးခံဆိုတာအဲ့တော့အပေါ်ယံလေးကြည့်ပြီးတော့လူတွေကဆုံးဖြတ်နေကြတာအတွင်းအနှစ်ကိုသိတဲ့လူကတမရှာတယ်အဲ့တော့မြတ်စွာဘုရားဘယ်တော့ဖြစ်အတွင်းအနှစ်ကိုကြည့်တယ်အပေါ်ယံမကြည့်နဲ့မြေကြီးကိုရွှေဖုံးတာတဲ့ရွှေတတောင်းကြီးကတမိုးမှမရှိတာ။ရွှေသာအစ်စ်နဲ့လှုပ်တာမှရွှေတတောင်းသို့တော့မြေကြီးကိုရွှေကွတ်ထားတဲ့သို့မဟုတ်ရွှေချထားတဲ့ဆိုရင်လည်းရွှေတတောင်းလို့တော့အခေါ်ခံရမယ်။ဒါပေမဲ့တမိုးမရှိဘူး။အဲ့ဒါလိုပဲတရားရှိသူလို့တော့အခေါ်ခံခြင်းခံရမယ်။သို့တော့တရားသိသူမဖြစ်လာဘူး။လို့ဆိုလို့ရတယ်နော်။တရားသိသူဖြစ်ဖို့ရည်ကြည်တယ်။အဲ့ဒါနဲ့ပသက်ရင်မြတ်စွာဘုရားပါဟော။နတာဝတာဓမ္မတရောယာဝတာဘဟုပါတတိ။အေးရတဲ့စာတွေရွတ်နေုံနဲ့တော့ဘလောက်ပဲအများကြီးရွတ်ရွတ်ဘာစာတွေပဲရထားထား။တရားရှိသူလို့မခေါ်ဘူးတဲ့။တရားကိုဆောင်ထားသူလို့မခေါ်ဘူး။တရားကိုဆောင်းထားသူလို့မခေါ်ဘူးတဲ့ယောသအပ္ပံပိသုတ္တဝါနဓမ္မံကာယေနပတ္တိတဲ့ဒါအနှစ်သာရဘယ်ငါကြည့်တော့တရားရည်အများကြီးနှုတ်တက်ဆောင်းထားတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့သူ့ကိုတရားဆောင်းသူတရားရှိသူလို့မခေါ်နိုင်သေးဘူးတဲ့အေးတရားတစ်ပုဒ်ပဲတိတိတိတဲ့တရားအတိုင်းကိုထွေကိုထွေလက်နဲ့လိုင်းနာခြင်းသုံးပြီးတော့တရားဓမ္မကိုကိုထွေးသိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဓမ္မံကာယေနပတ္တိအသိဉာဏ်နဲ့သိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တရားရဲ့အနှစ်သာရကိုသိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်သဝေဓမ္မတရောအဲ့ဒီပုဂ္ဂိုလ်မှာတကယ်အစ်စ်တရားဓမ္မတရတရားရှိသူတရားသိသူလို့ခေါ်နိုင်တယ်ယောဓမ္မနပမစ္စတိဓမ္မလမ်းကြောင်းအတိုင်းရှင်းသုံးလိုက်နာပြီတရားကိုတကယ်သိတဲ့ပုဂ္ဂိုလ်တရားအတိုင်းရှင်းသုံးနေထိုင်တဲ့ပုဂ္ဂိုလ်မှတရားရှိသူလို့ခေါ်ရမယ်ဒါနှစ်သာရဝိုင်းကပြောလိုက်တာလေအပေါ်ယံကယွတ်နေုံနဲ့တရားသိတယ်လို့မခေါ်ဘူးနော်ရောင်းကြက်ထားလို့ရနေတာပဲရှိတယ်တော့အဲ့ဒါတရားသိသူမခေါ်ဘူးရန်သောအဖြစ်ပရိတ်တွေလည်းရွတ်ကြပါတယ်ဟိုသတိထားဖို့ပြောပြတာမရွတ်ကောင်းဘူးမဟုတ်ရွတ်ကောင်းပါလားရွတ်တဲ့လောက်တော့ရွတ်တဲ့အကျိုးတော့ရှိမှာပေါ့သို့သောဘာဆုလို့ရနားမလဲပဲနဲ့အန္တရာယ်ခင်းမှုစီးပွားဥစ္စာတက်ဖို့ဆိုပြီးတော့မန္တန်ရွတ်တယ်လို့ရွတ်နေလို့ကတော့တိတ်ပြီးတော့အကျိုးရှိလာနော်တိတ်အကျိုးရှိဥပမာတစ်ခုပြောမယ်မေတ္တာသုတ်လူတိုင်းလောက်နီးနီးရကြတယ်ဘုရားဘုရားမေတ္တာသုတ်မှာဖခင်ကဘာလုပ်ရမယ်ဆိုပြောထားတာရှိတယ်မာတာယထာနိယံပုဒ္ဒ မာယုတာဧကပုဒ္ဒမနုရခေသာသမီတဦးရေထွန်ကားတဲ့မိခင်တယောက်ဟာသူ့ရဲ့ချစ်ခင်နဲ့စိတ်တွေဟာတဦးရီသောသာသမီပေါ်မှာစုပြုံရောက်ရှိပြီးတော့အသက်ပေးပြီးအဲ့ဒီကလေးကိုချစ်တယ်ကိုသူကချစ်စရာလည်းမရှိဘူးလေဒီတယောက်ပဲရှိတာဒါကြောင့်မို့လို့သာတဦးသာသမီတဦးရေထွန်ကားတဲ့မိခင်ရဲ့မေတ္တာချစ်ဆိုစားပါလို့ခင်ဗျာဟောတယ်ဆူလူရကမိဘကတူရီသောသာသမီပေါ်မှာမေတ္တာထားနိုင်တယ်လို့သရဝရီပေါ်မှာထားနိုင်အောင်ကြိုးစားပါလို့ခင်ဗျာဟောတာ။ဟောအဲ့ဒီအိဗဲကိုမသိဘူးဆိုလို့ရှိရင်ဒါဖယားကပါလောက်ခိုင်းတာတော့ဆိုတော့လည်းမသိတော့ရွတ်တော့ရွတ်နေမှာပဲမာတာထာနိယမုဒ္ဒမာယုတဧကဘာဆိုမှမသိဘူးဆိုရင်ဒါတရားရဲ့နှစ်သာရကိုမသိရရောက်တယ်။ပြီးတော့လေမေတ္တာပို့တာလုံးမှာမဟုတ်ဘူး။မေတ္တာစိတ်ထဲဝิญဉ်မှာဝင်မှာ။မေတ္တာစိတ်ပွင့်လို့မေတ္တာတော့ယူရင်ကနေချင်းအလားကြိုက်တော့ဖတ်ခနဲ့ဆိုချလိုက်။ဘယ်လိုလုပ်ပြီးတော့မေတ္တာကရောက်တော့။တရားအလုံးပေါ်မှာမေတ္တာထားပါလို့ပြောနေတဲ့အချိန်မှာတပ်လိုက်ပြီ။နော်တော်တာဖြစ်စေရှိတဲ့အဲ့ဒီချိန်မှာဖြစ်လိုက်ပြီမြတ်စွာဘုရားကအေဝံပိသဗ္ဗဘူတေတုတဲ့တသိတ္တဝါတွေအလုံးပေါ်မှာအေဝံပိသဗ္ဗဘူတေတုမာနတံဘဝေယအပရိမာဏအတိုင်းတာကန္တမထာတဲ့မေတ္တာစိတ်ကိုဖြစ်အောင်လုပ်ပါလို့ခေါ်တာအဲ့ချိန်မှာဖြစ်မှမဖြစ်လိုက်တော့မေတ္တာတော့ရွတ်ချင်းကိုက်နေတော့ဖုံးကနေချလိုက်တာပဲအဲ့ဒါ။တော့အဲ့လိုမျိုးတရားရှိသူလို့ခေါ်လို့မရဘူးလို့ဆိုလို့ရပေါ့။ဒါဥပမာတစ်ခုပြောပြတာပါ။ဥပမာတစ်ခုပြောပြတာ။မြတ်စွာဘုရားဟောတာကမေတ္တာပုဂ္ဂိုလ်ဟောတယ်။ပြီးတော့နပရောပရံနိကုတ်ပေထာတယောက်နဲ့တယောက်မလိမ့်ညပါစေနဲ့။လိမ့်ညရလေတူတူလိမ့်တာမလိမ့်ပါစေနဲ့မလိမ့်ညပါစေနဲ့ကုသဏ္ဍကဘယ်သူဘယ်သူမှမလိမ့်ပါစေနဲ့လို့ဒီသဘောမရလို့ကိုကလိမ့်ညင်းတဲ့အခါလိမ့်လိုက်တယ်မလှဲစားပါစေနဲ့တူနဲ့တူမလှဲစားပါစေနေညမညာဒုက္ခမေ့เสียတူဒုက္ခရောက်တာတူကဒုက္ခရောက်တဲ့ရောက်စေခြင်းနဲ့စိတ်မထားပါနဲ့တူတူဒုက္ခမပေးခြင်းညပါနဲ့ပေးလိုက်တယ်ချင်းထဲတယ်လို့အချွန်နဲ့မှတယ်လို့ဆိုအဲ့ဒါဒုက္ခပေးတာတွေပဲအဲ့ဒါတွေကဒီစာရိတ္တရတဲ့နဲ့လုံးနေလို့ရှိရင်ဒါတရားမရတာဖြစ်တယ်ပေါ့တရားမသိတာဖြစ်တယ်သို့မဟုတ်မလိုက်နာတာပဲဖြစ်တယ်အဲ့လိုဟာတွေအများကြီးရှိတယ်ပေါ့နော်မြတ်စွာဘုရားရဲ့ဆုံးမတရားတွေကတကယ်လိုက်နာကျင့်သုံးရမယ့်တရားတွေကြီးပဲဒါကြောင့်မို့ယောစအပံပိသုတ်တော်နာတယ်သူအများကြီးမရဘူးစပေနေတယ်မြတ်စွာဘုရားရဲ့ဆုံးမတွေအများကြီးသင်ယူထားတာမရှိဘူးအနည်းငယ်လေးပဲရှိတယ်ရှိထားတဲ့အတိုင်းအဲ့တိုင်းလိုက်နာတယ်နော်အဲ့တိုင်းသိအောင်ကြိုးစားတယ်ယောဓမ္မနပမစ္စတိဓမ္မပေါ်မှာဘယ်တော့မှမေ့လျော့ပြီးတော့မနေဘူးလိုင်းတာခြင်းသုံးနေဆိုရင်သဝေဓမ္မတော်ဟောဒီအဲ့ဒီပုဂ္ဂိုလ်ကမှတကယ်တရားရှိသူတရားသိသူဖြစ်ပါတယ်အစစ်နဲ့တူဆိုတာအဲ့ဒါအရင်ရှိနေပါပဲเนาะနောက်တစ်ခုကတော့ရှိသေးတယ်လူကြီးအသက်ရဲ့ကြီးတာနဲ့လူကြီးဖြစ်သလားအသက်ရဲ့ကြီးတိုင်းလူကြီးလားနော်အသက်ငယ်ပြီးတော့လူကြီးမဖြစ်ဘူးလားအဲ့တော့အသက်ကြီးခြင်းအသက်ငယ်ခြင်းအထက်ကမဟုတ်ဘူးတဲ့လူကြီးဖြစ်ဖို့ရအတွက်ကအရေးချင်းရှိသေးတယ်အဲ့ဒါနဲ့ပတ်သက်ရင်မြတ်စွာဘုရားခွဲခေါ်တာအဘဒ္ဓမမသားစရာကောင်းတယ်လူကြီးကိုထေရလို့ခေါ်တယ် ထေရဆိုတာအကျင့်သိက္ခာခိုင်မာသူလို့အဓိပ္ပာယ်ရတယ်။ထေရဝါထစွာရီရဟန္တာငါးရီထဲမှာဆိုရင်ဝါ20ကျော်ရင်ထေရလို့ခေါ်တယ်။ဝါဝါ10ဝါကျော်ရင်ထေရဝါ20ကျော်ရင်မဟာထေရပေါ့။ထေရဆိုတာထိရခိုင်မြဲသူကိုကျင့်သိက္ခာနဲ့ပတ်သက်ပြီးခိုင်မာသူကျလို့အဓိပ္ပာယ်နဲ့ရတယ်။လူကြီးဆိုတာအသိပညာခိုင်မာသွားရမယ်။ထေရအဲ့တော့ယသဗျာဟောထားတာခင်းနဲ့အမတမ်းမကြိုက်တယ်နတ္တိနထေရောသောဟောတိယေနတပြိတံတိရောခေါင်းပေါ်ကသဘင်ဖြူတာနဲ့လူကြီးမဟုတ်ဘူးတဲ့အဲ့တော့သဘင်ဖြူတာခုမှမဟုတ်ဘူးဖျားလက်ထက်ကလည်းဖြူတယ်တော်ငယ်တဲ့နေပေါင်း1600ကလည်းဖြူခဲ့2600ကလည်းဖြူခဲ့တယ်အဓိကရာကြည့်ပေါ့နော်နတ္တိနထေရောသောဟောတိယေနတပြိတံတိရောခေါမောဆွေနေဖြူယုံနဲ့လူကြီးမခေါ်နိုင်ဘူးတဲ့ဆိုလိုတာအသက်ကြီးယုံနဲ့လူကြီးမဟုတ်ဘူးလို့ပြောတာပရိပက္ခောဝယောတ္တပဠိတံတိရောဆိုရတရရေးနဲ့ပတ်သက်ပြီးပြောမယ်စကလုံးထာတို့လေးอ่ะတိရောကြတော့ဩနဲ့ထားပြီးတော့ပဠိတာကြတော့ပဠိတံလို့ထားတယ်လင်အပြင်ဂျင်တာနဲ့ပြောမယ်ဆိုလို့ရှင်ပဠိတံကနှစ်ပုံးလေးเนาะနှစ်ပုံးလေးແລະພາຈောင်းຖ້າເລປະຕິດໍຕິດໍລູພາຈောင်းບໍ່ຕົງແລະດາກຣມະຕິກະປ່ວຍນີ້ຫູບອກຢ່າກຣມະຕິກະປ່ວຍປົກສິບໄລຊິເດໂຕອັນນີ້ມາປະຕິດັນຕິດໍລູຫຸຍເຕຕະນະອະທຸປິແລະປົກກວ່ານະບົງແລະຖ້າປີດໍຫົວຈະດໍອ້ອແລະຖ້າແດດາກະຕຸແຍຫູຢູເຊຈບໍသုံးမွန်သုံးနေရပြိတော်တိတော်လို့မသုံးပြိတံတိတော်ပဲသုံးသို့တော့နောက်တစ်ပိုက်ကျတော့ပရိပက္ခောဝယောတ္တဆိုဝယောကဩနဲ့ထားတယ်အဲ့ဒီဝယောရဲ့ဝိသေသနာသဘောဖြစ်တဲ့ပရိပက္ခကျတော့ခဏကရမတိကရူရပြောမယ်ဆိုရင်နှစ်ပုံးလိမ်ထားအခုဒီမှာပုံးလိမ်ဖြစ်နေဒါလွယ်မနေတာလည်းဖြစ်နေအဲ့ဘလို့ရှိတဲ့နော်ဆိုပရိပက္ကံဝယောတ္တလို့ရှိရသို့တော်လည်းပဲအမှားကြရင်အမှန်ဖြစ်တယ်ဆိုပြောင်းနေတဲ့အခါပရိပက္ကောဝယောတ္တပဲဖြစ်နေတယ်ခဏစာအုပ်နေတဲ့ဘာအတိုင်းပဲရှိတကယ်ရတော့ထုံတန့်စင်လာခရမတိကရူရချိလိုက်မယ်ဆိုရင်ပရိပက္ကံဝယောတ္တလို့ရှိတဲ့နေပေါ့နော်ဒါဘုသူတ္တပြောပြတာအဲ့တော့ယေနတပြိတံတိတော်သူခေါင်းပေါ်ကသဘင်းနေဟာခေါင်းဟာဖြူခြင်းဖြူနေပြီအဲ့ဒီခေါင်းဖြူယုံနဲ့တော့လူကြီးမဖြစ်ဘူးတဲ့ဆိုလိုတာအသက်ကြီးယုံနဲ့လူကြီးမဖြစ်ဘူးဒါပြန်လူကြီးမခေါ်ရင်ဘယ်လိုခေါ်ရမှာတော့ဆိုပရိပက္ခောဝယောတ္တသူ့အရွယ်ကတော့အိုမင်းရင်းရော်ပြီးတော့ရင်းမဲ့နေတဲ့အရွယ်ဖြစ်လို့တဲ့ခေါ်ခြင်းခေါ်မယ်ဆိုရင်ဘောဂစိဏအသုံးမဝင်တဲ့အဖိုးကြီးလို့ပြောခြင်းပြောတယ်ဘောဂစိဏဆိုအချင်းဤအိုမင်းသွားသူလို့ပဲဆိုရမယ်အကြီးချင်းမဲ့ပြီးတော့အိုမင်းတဲ့သူစိဏဆိုလူအိုပေါ့အကြီးချင်းကဲ့မဲ့တဲ့လူအိုလို့ပဲပြောလို့ရတယ်လူကြီးလို့မခေါ်ရဘူးလို့ဆိုလို့တယ်ထေရဆိုတဲ့ခုံမုတ်နဲ့မထိုက်တန်ဘူးအဲ့တော့ရှိတာပဲနော်လူထဲမှာလည်းမရင်ကျက်တဲ့လူတွေရှိသေးတာ။အသက်သာကြီးတယ်စိတ်နေမကြီးဘူးဆိုတာရှိတယ်လေ။အဲ့တော့မြတ်စွာဘုရားကအဲ့ဒီပုဂ္ဂိုလ်မျိုးကမောဃစိဏတဲ့မောဃဆိုတာအနှစ်သာရကင်းမဲ့ပြီးဘာမှမရှိတဲ့စိဏ။အိုမင်းနေတဲ့သူတော့ဖယ်ပြောလို့ရမယ်တဲ့။ဒါပြင်လူကြီးဆိုတာဘယ်လိုပုဂ္ဂိုလ်မျိုးမှာလူကြီးခေါ်ရမလဲဆိုရံမိသစ္စင်္စဓမ္မောစအာဟိသတံမောတ္တမော လူချစ်ဖြစ်ဖို့ရည်ချင်းနေရပါတော့သစ္စာတရားရှိရမယ်လူတယောက်မှာနော်ခရီးသစ္စာပဲဖြစ်စီသစ္စာလေးပါးကိုသိတာပဲဖြစ်စီသစ္စာလေးပါးဆိုတာတကယ်အစ်မှန်ကိုသိတာခရီးသစ္စာမှန်ကန်သောသစ္စာစကားအမှန်ကန်ကိုသာပြောလို့ရှိတယ်လူတယောက်ဟာအမှန်တရားကိုသိတယ်သို့မဟုတ်မှန်တာကိုသာပြောတယ်ဒါတစ်ချက်ဓမ္မဆိုတာထူးခြားတဲ့အတိညာမြင့်မားတဲ့လောကုတ္တရာတရားတဲ့အဲ့တော့ဒါတော့အထက်ကရာဖွင့်အောင်ပြောတာအထက်ကရာကတော့ဟိုသူကတေတော့ပဲဖွင့်တတ်တယ်ပေါ့အဲ့တော့အထက်ကရာဖွင့်မှတပါပြောမယ်ဆိုလို့ရှိရင်တစ္ဆာဆိုတာမနာကိုသာပြောတတ်တဲ့တစ္ဆာခရီးတစ္ဆာရှိတယ်ဓမ္မဆိုတာပညာရှိတယ်နော်နောက်တစ်ခါအဟိတဆိုတာဘယ်သူမှမဒုက္ခမပေးဘူးအလုံးပေါ်မှာမေတ္တာရှိတယ်အကျဉ်းနာရှိတယ်သူကြီးဆိုတာအလုံးပေါ်မှာမေတ္တာထားတယ်အကျဉ်းနာတရားထားတယ်တန်ရမဆိုတာစောင့်စည်းမှုရှိတယ်မစောင့်စည်းလို့ရှိရင်ဟိုစောင့်စည်းတယ်ဆိုတာကိုယ်ကိုလည်းထိမ့်သိဆောက်လျှော်တယ်ကိုကျင့်တရားကောင်းအောင်လည်းထိမ့်သိဆောက်လျှော်တယ်လူကြီးပိတာဓမ္မောဆိုကိုကိုဆုံးမတတ်တယ်ကိုကိုထိန်းချုပ်မှုရှိတယ်လို့ဆိုလို့အဲ့တော့လူကြီးဆိုတာထိန်းချုပ်ရတာပဲတံဝရဆိုတဲ့အိန္ဒြေကိုထိန်းချုပ်ရတယ်ဒါမှလူကြီးဖြစ်တာအဲ့တော့သစ္စာဆိုရဲမနာဝဒပြောရတဲ့ခရီးသစ္စာဓမ္မလို့ဆိုရဲအသိပညာအဟိတဆိုရဲမေတ္တာကရုဏာတန်ယမဆိုရဲကုကျင့်တရားဓမ္မလို့ခေါ်တဲ့ထိန်ချုပ်မှုဓမ္မကဒီနေရာမှာဓာတွေနဲ့မနဲ့ဓမ္မဆုံးမချင်းဆိုတာကိုယ့်ကိုဆုံးမထိန်ချုပ်တာနဲ့ဘာဝေဝန္တမလောတိရောရှင်နေအညစ်အကြေးတွေကိုထွေးထုတ်ပြီးသားဖြစ်ရမယ်ဆိုလိုတာကနှလုံးသားတန့်ရှင်းရမယ်လို့ပြောတာလူကြီးဟာတကယ်ကိုကိုကျင့်တရားနဲ့ပတ်သက်ပြီးနှလုံးသားတန့်ရှင်းစေတဲ့လူဖြစ်ရမယ်ဝန္တမလဆိုတဲ့အဓိပ္ပာယ်ကမလဆိုတာစိတ်ရဲ့အညစ်အကြေးတွေကိုဝန္တထွေးထုတ်ပြီးသွားပြီးအန်ထုတ်လိုက်ပြီးဆိုရှင်ထဲမှာအပြစ်မနဲ့ကောင်းတာမဟုတ်ဘူးရှင်ထဲမှာထီအောင်ဖြူစင်တယ်လို့ဆိုလို့အတွင်းစိတ်ကပါဖြူစင်တယ်လို့ပြောတာအဲ့ဒီလိုအရေးချင်းရှိတဲ့ပုဂ္ဂိုလ်မှာထေရောဣတိပါဝစတိတကယ်လူကြီးလူကောင်းလို့ခေါ်ရမှာဖြစ်တယ်အဲ့ဒီစံချိန်မိဖို့တော့စူးစမ်းနော်တူးစမ်းဒါတကယ်လူကြီးလူကောင်းစာအဲ့ဒါမှာရုဆိုလို့လေအဲ့ဒါမြတ်စွာဘုရားကဓမ္မပဒမှာဟောတာဓမ္မပဒကအင်္ဂလိပ်လိုလည်းပြန်ထားတာရှိတယ်ပမာလိုလည်းပြန်ထားတာရှိတယ်ဇက်ွက်ဆက်လန်းကိုမကြည့်ပဲနဲ့တရားအနှစ်သာရလေးကိုဖတ်မယ်ဆိုရင်သိဖို့တတ်နော်ဒါလေးတွေကခုအတွက်တကယ်ခိုက်လိုက်မယ်ကိုယ့်ကိုမေးလို့ရတယ်ငါလူကြီးဖြစ်ပြလားငါတကယ်လူကြီးလားသို့မဟုတ်အသက်ကြီးတဲ့လူလားအသက်ကြီးတဲ့လူနဲ့လူကြီးနဲ့မတူဘူးလို့ဆိုလိုတယ်ပေါ့နော်အဲ့တော့ကိုယ့်ကိုစူးစမ်းဖို့အတွက်လည်းပဲဓမ္မအရေးကြီးတယ်အာကိုလောက်တဲ့လူကြီးဖြစ်ဖို့ဆိုတာလည်းဓမ္မအရေးကြီးတယ်လို့အဲ့တော့စစ်တူနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့အခုဟောထားတဲ့အချက်ကလေးတွေကိုကြည့်ပြီးတော့အစစ်တူခွဲချပြီးတော့မိမိတို့ကိုယ်တိုင်အစစ်တူလည်းခွဲချသိမယ်ကိုယ်ကိုယ်တိုင်လည်းအစစ်ဖြစ်အောင်ကြိုးစားမယ်ဆိုရင်လုံလောက်တဲ့အသိပညာကိုပေးနိုင်တဲ့တကယ်ခိုင်လိုက်နေဖြစ်တယ်ဆိုတာမှတ်သားကြရမှာဖြစ်တယ်တရားချစ်ခင်သူတော်စင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓရဲ့ဆုံးမများ အဲ့ဒါမှတံပိုးမဖြတ်နိုင်တော့ကောင်းမြတ်တဲ့အတွက်သူကောင်းမြတ်တဲ့မြတ်စွာဘုရားရဲ့အဆုံးအမတွေကိုယင်တဲ့နှလုံးနဲ့ရောက်အောင်သူတွေကြီးကြံကြုတ်ကုန်အာထုတ်တဲ့နယ်လို့မှတ်သားပြီးကြိုးစားအာထုတ်နိုင်ကြပါစေကုန်သတည်းရှိတဲ့ခြာရအောင်အရှင်ဖေယအရှင
်
ဖေယဖေယတို့တော်တို့သည
်
ဓမ္မအတိညာဓမ္မ
တ
ိညာရရှိမှသာလင
်
နိဗ္ဗာန်ချမ်းသာကို
န
ိဗ္ဗာန်ချမ်းသာကိုမျက်မောပြုနိုင်ပါသောကြောင
့်
ဓမ္မအတိညာဓမ္မ
တ
ိညာရရှိစေရန
်
ရှိတန်ကြလျက်ရှိတန်ကြလျက
်
ဓမ္မသဖြင့်စင်ကျင်ပါစင်ကျင်ပ
ါ
ပြုလို့ကြ၍ပြုလို့ကြ၍
အ
ဘဒဒါနာအဘဒဒါနာဓမ္မဒါနာဓမ္မဒါနာတရားလှူတော်ကို
တ
ရားလှူတော်ကိုပေးလှူကြပါကုန်၏ပေးလှူကြပါက
ုန်၏
တရားတော်မြတ်ကို
တရ
ားတော်မြတ်ကိုရှုသိလေးမြတ်စွာရ
ှ
ုသိလေးမြတ်စွာမမတသာသာ
မမ
တသာသာအယုံထားလျေ
အယုံထ
ားလျေနာကြကြပါကုန်၏တရားတော်မြတ်ကို
တရားတော်မြတ်ကို
တတဘဝုထုတ
တ
ဘဝုထုအစုစုတို့ဖြင
့
်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန
်
၏ယနေ့ယခု
အ
ာထုတ်ပြုလုပ်ကြရသောအာထုတ်ပြုလုပ်ကြရသောဤကောင်းမှု
ဤ
ကုသိုလ်စုစုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖို့ဘွာရှင်မျိုးညာတိတို့အား ကုသိုလ်
အမြ
တ
်
ဝေငါဘာကုန်ဤသာသနာတော်ဆောင်နှံ့လောကဆောင်နှံ့တို့အားကုသိုလ်အမြတ
်
ဝေငါဘာကုန်ဤ
32
ဘုံကျင်းဒီကုန်သောလုံးစုံများစွာတတ္တဝါတို့သည
်
ကုသိုလ်အမြတ
်
ကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည်း